နဖက်စစ်တပ်တွေအပြစ်ခက်ရစရေးဆွေးနွေးဖို့နဖက်စစ်ဆိုးရရဲ့ဖိတ်ကြားခြင်းခံရတဲ့ KNL တပ်မခုနှစ်မှာတပ်မမှုဗိုလ်ချုပ်ကြီးစောထင်းမော်ဟာဒုဗိုလ်မှူးကြီးဖောတို့ဗိုလ်မှူးရွှေတို့ဗိုလ်ကြီးမာနေတို့ပါတဲ့အဖွဲ့ဝင်ခုနှစ်ဦးနဲ့အတူဗိုလ်တော်ဦးနေမင်းနဲ့စင်နာရီခန့်မှာရောက်ဒီမြို့ကိုရောက်ရှိခဲ့ပါတယ်။ရောက်ဒီမြို့ကနေတဆင့်နဖက်စစ်ဆိုးရရဲ့တပ်မတော်စစ်ဘက်ရဲ့လုံခြုံရေးအရာရှိဒုဗိုလ်မှူးကြီးမြတ်ထွန်းဦးရဲ့အစီအစဉ်နဲ့ရန်ကုန်မြို့မှာဆွေးနွေးမှုဖြစ်နိုင်ကြောင်းနဲ့အဲ့ဒီဆွေးနွေးပွဲကိုတက်ရောက်တဲ့ KNL တပ်မခုနှစ်မှတပ်မမှုအပါအဝင်အဖွဲ့ဝင်ရှစ်ဦးအပေါ် KNU ဘိုးရဲ့သဘောထားနဲ့ပတ်သက်လို့ KNU ပြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့အထွေထွေအတွင်းမှုနဲ့ဘရူဒေးဗစ်သာကဘောကအခုလို RFU ကိုပြောပြပါတယ်
။ကျွန်တော်သိသလောက်ပြောမယ်သူတို့တော့ကြတာသူတို့အစီအစဉ်နဲ့သူတို့ပဲဘိုးကိုရဲ့တောင်းပန်ကြရရဘိုးအစီအစဉ်နဲ့ကြားတာမဟုတ်ဘူး။အဲဒုနဲ့အဲဒီဟိုအပေါ်အဲဒီမြတ်ထုံးတို့နော်အဲတယောက်အဲဒီစီစဉ်နေသွားတယ်လို့ပြောတယ်။သူတို့ပြောနေတာကတော့ဟိုအတ္တဆရာဆိုင်ရေးပေါ့။ဒါနဲ့ကြည့်ရတာနာဖတ်တကဖက်ထုတ်စီးလို့ပုံကမျိုးပါ။သူတို့ဘာမဲလုံးတွေပေးထားလဲတော့မသိဘူးပေါ့လေ။အဲဒီမဲလုံးကိုပြောပြီးတော့အဲသွားတဲ့သဘောပေါ့။တောင်းပြတာတော့ဒါတို့စီစဉ်မဟုတ်ဘူး။နော်တို့ကအတိမမပြုတ်နိုင်ဘူး။ဒါဘုံနဲ့မဆိုင်ဘူးပေါ့။
အဲ့ဒါလိုပဲပြောလိုက်တယ်ဆိုသိရပါတယ်။နဖာစစ်ဆိုးရရဲ့ဖိတ်ကြားချက်အရ KNU နဲ့နဖာစစ်ဆိုးရတစ်ဖက်တက်တွေကြားအပြစ်ခက်ရစရည်အတွက်တွားရောက်ဆွေးနွေးမှုအကြောင်းကိုဗိုလ်ချုပ်ကြီးစောထင်းမော်ကဒီဇင်ဘာလ31ရက်နေ့ KNL ရဲ့တမူးများအစည်းအဝေးမှာရှင်းလင်းပြောကြားခဲ့ကြောင်းအစည်းအဝေးတက်ရောက်ခဲ့တဲ့ဗိုလ်မှူးကြီးနာလာမြတ်က RFU ကိုအခုလိုပြောကြားခဲ့ပါတယ်။
ဒီစီရတူတို့ဖိတ်တယ်လေ31ရက်နေ့ကဟိုတက်မှုစီဝေးခေါ်တယ်လေကျွန်တော်လည်းပါတယ်တက်မှခုနှစ်မို့တော့သူခေါ်ပြီးတော့သူပြောတာသူသွားမယ်ပြီးတော့ဟိုမသွားခင်ကဟိုကြီးစီရုံးနဲ့ဟိုသွားတိုင်ပေးမယ်ပြီးတော့သူသွားမယ်သူပြောတာချင်းတိုင်ပေးမယ်တိုင်ပြီးတော့ဟိုဘက်ကဖိတ်ခေါ်တယ်
ပြည်ခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကကွယ်လွန်သွားခဲ့တဲ့ KNU ကရင်မြို့သားခေါင်းဆောင်ဗိုလ်ချုပ်ကြီးစိုးဝင်များရဲ့တားဖြစ်သူဗိုလ်မှူးကြီးစောနာလာမြတ်ကပြောကြားသွားတာဖြစ်ပါတယ်နာဖစစ်ဆိုးရရဲ့အပြစ်ခက်ရစရည်အတွက်တွားရောက်ဆွေးနွေးတဲ့ KNL တပ်မခုနှစ်မှတပ်မမှုဗိုလ်ချုပ်ကြီးစိုးထင်းမောင်ဦးဆောင်တဲ့အဖွဲ့ပေါ်သူ့အမြင်သဘောထားကိုလည်းဗိုလ်မှူးကြီးစောနာလာမြတ်ကအခုလိုဆက်ပြောပြပါတယ်
။သူတိုင်ရင်မှာတော့ခေါ်ပြီးတော့သူတွားတယ်။ဒါနဲ့သူတွားတော့သဘောထားရိုးရိုးနဲ့တွားတာပဲ။ဟိုကျွန်တော်တို့ဆိုင်နေတာကြားပြီးဒါကြောင့်မို့တပွဲပေါ်မှာဆွေးနွေးဖို့အချိန်တားပြီလေ။ဟိုဘက်ကသဘောကောင်းလားမကောင်းလားပေါ့တော့ပေါ်လာမှာပေါ့။ကျွန်တော်တင်တာသူကောင်းဆုံးသူလုပ်မယ်လေ။သူကကောင်းဆုံးဒီရောက်ပဲလေ။သူကလည်းဟိုဒီရောက်တဲ့အနေနဲ့မဟုတ်ပါဘူး။အားလုံးဒီကုလိုတိုင်းတာဒီခါရဒေဗီကီဒီကံချီပေါ်လာအောင်ကျွန်တော်တင်တာအကောင်းဆုံးသူကြိုးစားမယ်။
2004ခုနှစ်အတွင်းက KNU ဘက်မှဗိုလ်ချုပ်ကြီးစိုးဝင်များနဲ့စစ်ဆိုးရဘက်ကဗိုလ်ချုပ်ကြီးချင်းညွန့်တို့တွေ့ဆုံဆွေးနွေးခဲ့တဲ့နှုတ်ကပိနှစ်ဖက်အပြစ်ခက်ရစေးရေးသဘောတူညီချက်ဟာလည်းအခုချိန်မှာလုံးဝပြတ်ပြဲခဲ့ပြီဖြစ်ပြီး2005ခုနှစ်စံပိုင်းအတွင်း KNU ချင်းချုံနယ်မြေတွေဖြစ်တဲ့ရောင်လေးပင်တောင်ငူနဲ့ဖားပွန် KNU တွေကိုနာဖစစ်ဆိုးရရဲ့တက်တွေထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်2006ခုနှစ်နိုဝင်ဘာလအထိကရင်ပြည်သူ 15,000 ခန့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးရွာပေါင်းရာနဲ့ချီပျက်စီးခဲ့ရတယ်လို့ KNU ဘက်ကပြောကြားခဲ့ကြောင်းပါခင်ဗျာ